ကိုလံဘီယာသမ္မတဝမ်မန်နျူအယ်ဆန်တိုစ်ကိုငြိမ်းချမ်းနိုဘယ်ဆုရှင်အဖြစ်နိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ကြေညာလိုက်ပါတယ်။ကိုလံဘီယာအစိုးရနဲ့ကိုလံဘီယာလက်နက်ကင်တော်လှန်ရေးအဖွဲ့ FARC တို့အကြား52နှစ်ကြာပြည်တွင်းစစ်ကိုအဆုံးသတ်ဖို့ငြိမ်းချမ်းရေးသဘောတူညီချက်ကိုမကြသေးခင်ကမှလက်မှတ်ရေးထိုးခဲ့တာပါ။ဒါပေမဲ့လည်းဒီငြိမ်းချမ်းရေးသဘောတူညီချက်နဲ့ပတ်သက်လို့လူမှုဆန္ဒခံယူပွဲကျင်းပရာမှာကန့်ကွက်သူ 50.2 ရာခိုင်နှုန်းထောက်ခံသူ 49.8 ရာခိုင်နှုန်းနဲ့မမျှော်လင့်မဲ့ကပ်ပြီးတော့ပယ်ချခံရပြီးတဲ့နောက်မကြခင်မှာပဲအခုလိုစုချင်းမြင့်တဲ့အတွက်အများကအားအသင့်ကြပါတယ်ငင်းငင်းရေးစာချုပ်ချုပ်ဆိုတဲ့အထက်မှာ fuck အဖွဲ့အပေါ်အစိုးရအနေနဲ့အလျော်ပေးလိုက်လျောလွန်အားကြီးတယ်လို့မဲဆန္ဒရှင်အများပြားကယုံကြည်ထားကြတာပါဒီသဘောတူညီချက်နဲ့ပတ်သက်လို့ကန့်ကွက်မှုတွေရှိပေမဲ့လည်းငင်းငင်းရေးကိုဆက်လက်အကောင်အထည်ဖော်သွားမယ်လို့သမ္မတဆန်တိုစ်ကပြောပါတယ်အခုလိုငင်းငင်းရေးနိုဘယ်ဆုချီးမြှင့်တာဟာကိုလံဘီယာပြည်သူတွေကိုဂုဏ်ပြုတာဆိုတဲ့အနေနဲ့ကြည့်မြင်နိုင်ကြောင်းလဲဆုရွေးချယ်ရေးကော်မတီဥက္ကဋ္ဌ KC Kuman 5ကဆုတင်ညာစာမှာထည့်သွင်းပြောဆိုခဲ့ပါတယ်ဒါပြင်ငင်းငင်းရေးနိုဘယ်ဆုချီးမြှင့်တာကြောင့်ကိုလံဘီယာသမ္မတနဲ့ကိုလံဘီယာလက်နက်ကိုင်တော်လှန်ရေးအဖွဲ့ FARC တို့ကြားငင်းငင်းရေးကိုဆက်လက်ထိန်းသိမ်းအသိအမှတ်ပြုသွားဖို့အရေးကြီးတဲ့အနေအထားကိုရောက်ရှိသွားပြီဖြစ်ကြောင်းလည်းဆုရွေးချယ်ရေးကော်မတီကပြောပါရယ်ဒီဇင်ဘာလ10ရက်နေ့မှာငင်းငင်းရေးနိုဘယ်ဆုကိုနော်ဝေးနိုင်ငံအော်စလိုမှာဆုတစိမ့်နဲ့အတူ $9,300ချီးမြှင့်မှာဖြစ်ပါရယ်ခင်ဗျာ